SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။လူမျိုးစုတွေတိုင်းအတွက်တော့အထိတ်မှတ်ထားရနေ့ရက်တိုင်းကိုအလေးထားဖြတ်သန်းလေးရှိကြပါတယ်။ပြီးခဲ့တဲ့မတ်လ24ရက်ကမှစင်ရတုပြည့်မြောက်ခဲ့တဲ့85နှစ်ပြည့်ပုဂ္ဂိုလ်အမျိုးသားနေ့ကတော့လူနည်းစုလောက်သာပါဝင်နိုင်ပါတော့တယ်။လက်ရှိအာဏာသိမ်းကာလကြာမှာပဲစစ်ကောင်စီရဲ့ဖိနှိပ်မှုတွေတမကဒေတာတွင်ပုတ်အချင်းချင်းချတိုက်ပွဲတွေကအစအချုပ်တွေခဲ့ကြရတာပါဒေတာကံပြည်သူတွေအနေနဲ့မှာလည်းနီးရတာကြောက်နေရတယ်ဆိုတဲ့ပြောစကားတန်တွေနဲ့အတူလက်နက်ကင်ဆာမှုတွေရဲ့အကျိုးဆက်ကြားမှာနေ့တူဝါဖျက်သန်းခဲ့ရပါတယ်စစ်အာဏာရှင်စနစ်နဲ့မဟာလူမျိုးကြီးမူဝါဒဆန့်ကျင်တိုက်ဖျက်ရေးမှုကိုအခြေခံဖွဲ့စည်းထားတဲ့ပုတ်အမျိုးသားအဖွဲ့ချုပ် PNO ပြည်သူ့စစ်အနေနဲ့ပုဂ္ဂိုလ်အမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့လိုအပ်တယ်လို့အကြံပြုကြပါတယ်။ဒီအတွက်ကြောင့်စစ်ကောင်စီလက်ဝေခံအဖြစ်ကနေရုံချွတ်နိုင်ဖို့ပုဂ္ဂိုလ်တော်လှန်ရေးအဖွဲ့အစည်းတွေကစင်ရတုအမျိုးသားနေမှာအလေးနဲ့ထားတောင်းဆိုခဲ့ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးပုဂ္ဂိုလ်အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဥခွန်ထွန်မြင့်ကအခုလိုပြောပါတယ်။
အခုလက်ရှိအခြေအနေဒီမှာပေါ့နော်ကျွန်တော်တို့ပိုးဒေတာတွေအတွင်းမှာစစ်ကောင်စီကနေပြီးတော့မှဒီအလက်နဲ့ကြီးတွေအခြေအနေထောင်ကျော်ပြန်ပြန်နဲ့ကတော့ကျွန်တော်တို့အကြိမ်900နီးပါအဲတို့လာပြီးတော့မှအကြိမ်ကြီးဘုံကျဲတော့အခုကျွန်တော်တို့ဒေတာတွေကတော်တော်ကြည်သွားပြီပေါ့နော်လူလူရတဲ့တသိန်းကျော်စစ်ကနေရှောင်နေကြတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒေတာတွေမှာအခုဖြစ်နေတာကတော့ပြည်နာရှင်တွေဘက်ကနေပြီးတော့ကျွန်တော်တို့ပီယန်နိုပို့ပြည်သူစစ်ကလည်းအဲ့ဒီဘက်ကပါနေရတော့တစ်ဖက်မှာလည်းပဲကျွန်တော်တို့ဒီပိုးတွေချင်းချင်းကြားမှာပြိပတ်ကဖြစ်နေတယ်ဆိုတော့ပုံစံမျိုးကိုလည်းတို့ကဖန်ပြီးကျွန်တော်တို့ပိုးတွေကြားမှာနိုင်ငံရေးမှုတစ်ခုလေးကိုကျွန်တော်ချက်မှတ်ခဲ့ပြီးပြီအဲဒါနဲ့မိမိတို့ရက်တည်တဲ့အခြေအနေတွေကတော့မတူကြဘူး။ဒါကြောင့်ကျွန်တော်ရက်တည်တဲ့အခြေအနေမတူတဲ့အတွက်ကျွန်တော်တို့ဒါတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်တော့စိတ်ရှည်ရမယ်။ထို့နည်းတူပဲကျွန်တော်တို့ကိုအမြဲတမ်းကျွန်တော်တို့ PNO PNP ပြည်သူ့စစ်ကိုလည်းဒါတို့ကိုတိုက်တွန်းတောင်းဆိုတာကတော့ PNO PNP ပြည်သူ့စစ်ဆိုတာဒီဆရာနာရှင်စနစ်နဲ့မဟာလူမျိုးကြီးဝါတာဆန့်ကျင်တိုက်ဖျက်ရေးဆိုတာမူနဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်တယ်။ဒါကြောင့်မလို့ငကိုတော်ထိုင်ရေးမူတိုင်းပြန်လဲရက်တည်ဖို့ဆိုးဆူရဲ့လက်ဝဲကံပေါ်ရတယ်အမြန်ဆုံးရုံးထွက်ဖို့လေကျွန်တော်တို့တိုက်တွန်းတောင်းဆိုတာပ
ါလက်ရှိစစ်အာဏာသိမ်းကာလတိုက်ပွဲတွေမတိုင်ခင်2018ခုနှစ်မှာပုဂ္ဂိုလ်အဖွဲ့အစည်းပါဆောင်ဟာဟိုပုံးမြို့မှာနိုင်ငံရေးအစ်စ်ဆွေးနွေးပွဲကျင်းပခဲ့ကြပါတယ်အဲ့ဒီဆွေးနွေးပွဲမှာတော့သူတို့ရဲ့အမျိုးသားရေးရည်မှန်းချက်တွေကိုစုစုစည်းစည်းနဲ့အကောင့်ထည့်ဖို့ဖို့အဆုံးဖြတ်ခဲ့ကြတာပါပုဂ္ဂိုလ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL လို့ PNL နဲ့ပုဂ္ဂိုလ်အမျိုးသားအဖွဲ့ချုပ် PNO PNE အပါအဝင်ပုဂ္ဂိုလ်ဒေသပေါင်းစုံအလှပေါင်းစုံပုဂ္ဂိုလ်ပါတီပေါင်းစုံစုပေါင်းပြီးပုဂ္ဂိုလ်လူမျိုးအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့ကြတာဖြစ်ပါတယ်ပြည်내အသစ်တွေပေါ်ထုံးခွင့်ရှိတဲ့ Federal ပြည်ထောင်စုထူထောင်ရေးကိုအမျိုးသားရေးရည်မှန်းချက်အဖြစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီလိုရည်မှန်းချက်တွေပြင်ပြဖို့ပုတ်အဖွဲ့အစည်းတွေဟာစစ်ကောင်စီကိုအမြင့်ပြတ်တိုက်ထုံမှသာရရှိမှဖြစ်တာကြောင့်ပြင်းထန်တိုက်ပွဲတွေဖြစ်နေရတာဖြစ်တယ်လို့ပုတ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဘိုလ်ချုပ်ခွန်သူရင်းကဆိုပါတယ
်ကျွန်တော်တို့တိုင်းရင်းသားအဖွဲ့အစည်းတွေဟာခေတ်အဆက်ဆက်အုပ်ချုပ်တဲ့လူတွေနဲ့အပိခရဆဲရေးတွေလုပ်တယ်တွေးဆုံဆွေးနွေးမှုတွေလုပ်တယ်ဆိုတာကရည်ရွယ်ချက်ရှိပါအာနာချင်းစနစ်ကိုပျောက်ပြတ်သွားအောင်တိုက်ခိုက်တဲ့နေရာမှာခွာပြီးတတ်မယ်ဆိုရင်တော့သွေးထွက်တန်ယုံမှုရှိမယ်။ပူးပြီးတော့မှတတ်မယ်ဆိုရင်တော့အာနာချင်းစနစ်သဆုံးတရားချုပ်ငင်းပြီးတော့မှသွေးထွက်တန်ယုံမှုနည်းမယ်ဆိုပြီးတော့မှဒီလိုမျိုးမှန်းထားကြတာပဲဖြစ်ပါတယ်။အဲ့ဒီလိုမျိုးလုပ်နေရင်းနဲ့3နှစ်လောက်ကြာပါတယ်။3နှစ်လောက်လုပ်တဲ့အခါမှာကျွန်တော်တို့ဒီဂရီနီပီကနေပဲဖြစ်စေကျွန်တော်တို့ကရင်ပီကနေပဲဖြစ်စေ ဒီတော်လာရေးလုပ်ငန်းဆိုင်ရာကိစ္စရပ်တွေမှာဆိုရင်လည်းပဲအဲကျွန်တော်တို့ဒီမကြေညာသောနီလာနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တာဟာဒီနောက်ဆုံးအာဏာရှင်စစ်တပ်နဲ့တနတ်တန်ပေါက်တဲ့အထိကာလပဲဖြစ်ပါတယ်အဲ့ဒါကတော့အဲ့ဒီအချိန်မှာလျို့ဝှက်သူတိတ်စွာနဲ့ကျွန်တော်တို့လုခဲ့တဲ့ကာလဖြစ်ပါတယ်ကျွန်တော်တို့လျို့ဝှက်သူတိတ်စွာနဲ့လုခဲ့တဲ့ကာလဟာကျွန်တော်တို့နဲ့အာဏာရှင်စစ်တပ်တွေတိုက်ပွဲဖြစ်တဲ့နေ့မှာပဲအဆုံးသတ်သွားပါပြီဒီကနေ့ကတော့တိတာရှင်းလင်းတဲ့အချိန်ကာလပိုင်းခြားတစ်ခုကိုကျွန်တော်တို့ရောက်ရှိလို့လာပါပြီလို့ပြောကြားချင်ပါတယ်
အခုအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဟာ2015ခုနှစ်မှာတနင်္ဂနွေလုံးပြစ်ခတ်ရက်စည်းရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့သလိုအာဏာသိမ်းကာလ၃နှစ်နီးပါးအကြာထိလည်းစစ်ကောင်စီနဲ့တိုက်ပွဲတွေမဖြစ်ပွားခဲ့ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့2လကျော်ဇန်နဝါရီ21ရက်ကဟိုပုံမြို့နယ်မှာပုဂ္ဂိုလ်အမျိုးသားလူမျိုးရေးတပ်မတော် PNL လက်နက်အင်တန်းကိုစစ်ကောင်စီကမိရှုဖျက်ဆီးခဲ့ရကနေပဝဒေတာမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဟာရှက်ပြည်နယ်တာမိုင်းနယ်ကပဝဒေတာတွေဖြစ်တဲ့စီဆိုင်ဟိုပေါ်လွယ်လင်းနဲ့ဖဲ့ခုံမြို့နယ်တွေမှာဖြစ်ပွားပြီးကျယ်ပြန့်နေတာပါ85နှစ်မြောက်ပဝအမျိုးသားနေမှာလဲစစ်ကောင်စီကစီဆိုင်မြို့ကိုလက်နက်ကြီးဒရုန်းတွေနဲ့အကြိမ်50ကျော်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်မျော်လင့်မထားတဲ့အချိန်မှာတိုက်ပွဲတွေရုတ်တရက်ပြင်းထန်လာတဲ့အပြင်လက်ချီစစ်ဆောင်နေရတာကြောင့်စာနေရီကအခက်ခဲတွေနဲ့ကြုံနေရတယ်လို့စီဆိုင်မြို့နယ်ကစစ်ဆောင်မြို့သမီးတူကပြောပါတယ်
ဒီဘက်ကိုကလည်းကြေချင်မှပြီးမလဲဆိုတဲ့ဟာမျိုးလည်းမတိရတဲ့အနေအထားမျိုးမှဖြစ်တော့စာဝန်ကြီးရဲ့အတွက်ပြင်ဒီရက်လာရှိအခုဆိုရင်လက်ချီပြီးတော့မှချောင်ရတဲ့အနေအထားမျိုးမှဖြစ်တယ်ပေါ့လေနော်အဲ့လိုချောင်ရတဲ့အနေအထားမျိုးမှဖြစ်တော့ဒီမိဘသားဖို့ဒီကလည်းပုံပေါ်မှာပုံပန်ရတဲ့နေသားမျိုးမှဖြစ်တယ်ပေါ့လေပြီးတော့မှကိုယ်ကြီးကြံခဲ့တဲ့ဟိုပစ္စည်းတွေပိုင်းရတယ်လည်းပြန်ယူလို့မရတဲ့နေသားမျိုးမှဖြစ်တော့အဲရှောင်းတဲ့နေရာတွေကလည်းအဲဒီအလုပ်လုပ်ဖို့ကလည်းအဆင်မပြေဘူးပေါ့လေနော်အလုပ်တော့မရှိဘူးဆိုတဲ့နေသားမျိုးမှဖြစ်တော့ရှင်းသက်ဖို့အတွက်ကတော့ခက်တဲ့နေသားမျိုးမှရှိတယ်ပေါ့လေနော်ဟိုဒီဟာနဲ့ပတ်သက်ပြီးတော့မှခုနေတဲ့အခွင့်အရေးရှိပြီးနေလေဟာအခုတတိယမရှိနေတဲ့နေသားမျိုးမှဖြစ်တော့ဘာဖြစ်လဲဆိုတော့အခုညီမရနေတဲ့သူတွေလည်းအများကြီးရှိနေတဲ့နေသားမျိုးမှလည်းဖြစ်တယ်ပေါ့လေ
ပို့ဒေတာတိုက်ပွဲတွေအတွင်းမှာစီဆိုင်မြို့ဟာအထင်အဆုံးဖြစ်ပြီးစစ်ကောင်စီရဲ့လေကြောင်းကနေပုံကျဲတာဒရုန်းနဲ့ပုံသီးတွေချတာတွေအပြင်လက်နက်ကြီးတွေနဲ့နေ့စဉ်နီးပါးပစ်ခတ်တိုက်ခိုက်နေတာကြောင့်မြို့ပြက်ကြီးလိုဖြစ်နေရတာပါဘာသာရေးအဆောက်အဦတွေနဲ့နေအိမ်တွေရာချေပျက်စီးထားတဲ့စီဆိုင်မှာတော့စီပေးဆောင်6000ကျော်အထိရှိနေတာဖြစ်ပါတယ်ရှမ်းတောင်ပိုင်းကပအုပ်ဒေသတွေမှာဒါမကပဲပဲခူးတိုင်းထန်းတပင်မြို့နယ်တွေကပအုပ်လူမျိုးတွေအများဆုံးနေထိုင်တဲ့ဇေယျကြီးဒေသမှာလည်းစစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ပအုပ်ကြီးရွာတွေနဲ့ဘာသာရေးအဆောက်အဦတွေအပြင်နေအိမ်များစွာပျက်စီးနေရပါတယ်စစ်ကောင်စီရဲ့အယက်သားပြစ်မှတ်တွေကိုတိုက်ခိုက်မှုနဲ့တိုက်ပွဲတွေကြောင့်ပအုပ်ဒေသခံတသိန်းကျော်တိဆစ်ဆောင်နေရတယ်လို့ပအုပ်လူငယ်အစည်းအရုံးတာဝန်ရှိသူကဆိုပါတယ
်စစ်ဘေးဆောင်ကအခုဒီချက်ကတူဒီစစ်ပြင်းနေစွာလဲကျွတင်ခံမှန်းတာချက်မရှိဘူးဖြစ်တဲ့အတွက်ကြောင့်မလို့ပြင်ဆင်ထားချက်လုံးဝမရှိခဲ့လို့ပြောရမှာပဲအဲ့တော့ကျွန်တော်ခဏနဲ့ထားပြရတဲ့အချိန်မျိုးတော့ရောက်ဖြစ်တာပေါ့လေအဲ့တော့ပြင်ဆင်လိုက်မှုမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရိတ်ခါတွေပြန်ပြီးပြန်ယူတဲ့အခါမှာပြန်ယူလို့အခက်အခဲအများကြီးတယ်အဲ့တော့ပြီးခဲ့တဲ့ခေါက်တော့လည်းပြန်ယူတဲ့အခါမှာလေကြောင်းနဲ့စစ်တပ်ဘက်ကလည်းပြန်ပြီးတက်တဲ့အခါလူတွေပြန်ပြီးပေးတဲ့အိုင်းမျိုးတွေတွေ့ရတဲ့အခါကျတော့ဒါကိုဒီကားတွေကြမီးမတည်ပါနိုင်ဘူးဆိုတဲ့အခြေအနေမျိုးဖြစ်တယ်။တချို့နေရာတွေမှာဆိုရင်တို့ဟောနော်နေရေးတိုင်းကြီးခက်ခဲတွေတော့တို့ကြုံတွေ့နေရတယ်။ဒါကကတော့ပဲပြည်တဲ့သူတွေလည်းရှိတယ်။အဲတို့ကကူညီနေတဲ့သူကပြောမယ်ဆိုရင်ဒါလက်တပြက်ကြီးလက်တပြက်ဖြစ်သွားတဲ့ဒေသစစ်တပ်တချို့မလို့ကူညီတဲ့နိုင်တဲ့သူတွေကတိတ်မရှိနေဘူး။အဲတော့အချင်းချင်းကူညီတဲ့ဟာမျိုးတော့ဖြစ်တယ်။ဥပမာလူထုကနေလူထုဒေသကနေဒေသဟောနော်သူရဲ့ဆွေမျိုးတွေနေဆွေတွေဟိုကလူအတန်းတွေလောက်တာနေကူတာမျိုးပဲတွေ့ရသေးတယ်ပေါ့လေ။
လက်ရှိတိုက်ပွဲတွေအတွင်းမှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဖုံကြီးကြောင်တွေလည်းပျက်စီးနေရတာပါဒီလိုအခြေအနေပေါ်မှာစစ်ကောင်စီက PNO ပြည်သူ့စစ်ကိုတုံးချပြီးလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်အောင်ဤမျိုးစုံနဲ့ဖန်တီးနေတယ်လို့ပြည်သူတွေကဆိုကြပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေကိုပအုပ်ပြည်သူတွေပြင်တိုင်းနိုင်ငံလုံးကပြည်သူတွေကသိရှိနေပြီဖြစ်တယ်လို့လက်ရှိပဋိပက္ခတွေနဲ့တိုက်ပွဲတွေဟာစစ်အုပ်စုနဲ့ပြည်သူတရက်လုံးကြားဖြစ်နေတာကြောင့်ပြည်သူတွေကသာအောင်ပွဲခံသွားမှဖြစ်တယ်လို့ပြောလာသူကဥခွန်မြင့်ထမ
ကျွန်တော်တို့ဒီနေ့ပြောရမယ်ဆိုရင်တော့ဒီ
ကျွန်တော်တိုင်းပြည်မှာမေခါနဲ့မလီခါနဲ့ပေါင်းပြီးအေယာဝီဖြစ်တယ်ကျွန်တော်တိုင်းပြည်ကိုလည်းအသက်သွေးကြောနော်အေယာဝီဖြစ်လာဟိုအရင်ထိုးလီဒီကကျွန်တော်တို့ကဒီမိုကရေစီရေးနဲ့ဖဲရယ်ရေးဒီအရေးနှစ်ခုကပေါင်းဆက်သွားပြီးတော့ဖဲရယ်ဒီမိုကရေစီအရေးကကျွန်တော်ဒီနေ့တိုင်းပြည်ရဲ့အဓိကလမ်းကြောင်းဖြစ်သွားတယ်ဖဲရယ်ဒီမိုကရေစီစနစ်ကိုထူထောင်ကြရမယ်ဆိုတော့တောင်တန်းမြေပြန့်ရောဒါလူမျိုးပေါင်းစုံပြည်သူလူထုရဲ့ဒါရက်တီချက်လည်းဖြစ်သွားပြီနောက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးခံယူချက်အရာပေါ့နော်အရင်တော့ဆိုတော့ဒီမိုကရေစီကရေးပဲလုတ်ချင်တယ်လုတ်ဖဲရယ်ရေးပဲလုတ်ချင်တယ်အခုအဲ့နှစ်ခုလောက်ပေါင်းသွားပြီဖြစ်ပါတယ်ဒါတစ်ခုကနောက်တစ်ခုကတော့ဘာလဲဆိုတော့ဒီနေ့လူထုတော်လိုင်းရေးကကျွန်တော်တို့တိုင်းပြည်မှာအရင်ဖြစ်ခဲ့တဲ့တော်လိုင်းရေးတွေထက်ကိုပို့ပြီးတော့မှကြီးမားတယ်ပို့ပြီးတော့မှကျယ်ပြန့်တယ်နောက်ပြီးလူထုတွေရဲ့မဆုတ်တန်းစိတ်ပေါ့အခုဆိုကျွန်တော်တို့ရှင်းလေးလုံးမရေးတော့ပုံတော့ဆိုရင်တော့နိုင်ငံဝန်ထမ်းတွေအများပြားဒီသူ့သက်ဆိုင်ရန်တရားတွေပြန်သွားတယ်အခုကျွန်တော်တိုင်းပြည်မှာအဲ့ဒီဘယ်သူကမှဒါပြန်သွားတာကြားတာမျိုးမရှိတော့အဲ့တော့ကျွန်တော်တို့ဒီတော်လိုင်းရေးကတော့အခုလူထုဒီနေ့ပြည်ပခါလည်းပဲကျွန်တော်တို့ဆေးဆူးနဲ့ဒီဆရာနာရှင်ဆေးကိုလက်ခံတော့လူလူတွေကြတိုက်ပွဲဒီတိုက်ပွဲကတော့နိုင်နိုင်ပါပါစေ
ခင်ဆက်ဆက်မှာတော့ပအုပ်တွေပါဝင်တိုင်းရင်သားများစုဟာရတဲ့နဲ့အခွင့်အရေးတွေကိုတောင်းဆိုခဲ့ရပါတယ်ဒါပေမဲ့လည်းစစ်ကောင်စီကတော့ဖြည့်ရှင်းဖို့အစားလက်နက်အကူနဲ့ခင်ဆက်ဆက်မှာဖိနှိပ်ချုပ်ချဲခဲ့ကြပါတယ်လက်ရှိຫນွေဦးတော်လိုက်ရေးကာလမှာတော့ဒီလိုစစ်အာဏာရှင်တွေခြုံငင်းမှုအရေးဟာပုပ်ဥပြည်သူတွေရဲ့ဂတိစကားအဖြစ်ပြန်လွင်နေစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးဖို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ